ဆာဗီယားနိုင်ငံဘဲဂရိတ်မြို့တော်ကဣသရေလ်တိုင်အုံမှာစနေနေ့ကဒူးလေအုံပြုတဲ့တိုက်ခိုက်မှုတစ်ခုဖြစ်ခဲ့ပြီးအဆောင်ဆာဗီယားရဲအရာရှိတဦးဒဏ်ရာခဲ့ကြောင်းဆာဗီယားပြည်ထောင်စုဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်တိုက်ခိုက်ခဲ့သူဟာဆာဗီယားလူမျိုးတစ်ယောက်ဖြစ်ကရဲအရာရှိရဲ့တနက်နဲ့တုံ့ပြန်ပစ်ခတ်မှုကြောင့်သေဆုံးသွားတယ်လို့ပြည်ထောင်စုဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်ရဲအရာရှိဟာလည်းလေပင်မြားထိမှန်ဒဏ်ရာကြောင့်ဆေးရုံကိုခေါ်သွားချိန်မှာသတိလက်ထက်ထိဒဏ်ရာပြင်းထန်ခဲ့ပေမဲ့ခွဲစိတ်ကုသမှုခံယူပြီးမြားတံကိုဖယ်ရှားပြီးချိန်မှာတော့စိုးရင်ရတဲ့အခြေအနေမျိုးရှိတော့ကြောင်းအာဏာပိုင်တွေကပြောပါတယ်တိုက်ခိုက်သူဘယ်သူဘဝဆိုတာကိုတော့စစ်စစ်နေစေဖြစ်ပြီးတိုက်ခတ်မှုအကြောင်းရင်းကိုစုံစမ်းစစ်ဆေးနေတယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်ဒါပေမဲ့ဆာဗီယားအနာပိုင်ချို့ရဲ့ AFP သတင်းဌာနကိုပြောဆိုချက်မှာတော့တိုက်ခိုက်သူဟာဘဲဂရိတ်မြို့တော်ကမိုင်30အကွာမှာရှိတဲ့ Meldelnovets အမည်ရှိတဲ့မြို့မှာ1999ခုနှစ်ကမွေးဖွားခဲ့သူဖြစ်ပြီးနောက်ပိုင်းမှာဘော့စနီးယားမွတ်စလင်လူနည်းစုတွေအဓိကနေထိုင်ရာ Novi Pazar ဆိုတဲ့ဒေသကိုပြောင်းရွှေ့ခဲ့ကအစ္စလမ်ဘာသာကိုကူးပြောင်းခဲ့သူဖြစ်တယ်လို့ဆိုပါတယ်ဂါဇာကမ်းမြောင်ဒေသမှာအစ္စရေးရဲ့ထိုးစစ်တွေကြောင့်နိုင်ငံတကာကဖိအားတွေရှိနေပေမဲ့ဆာဗီယားကတော့အစ္စရေးနဲ့အနီးကပ်ဆက်လက်ဆက်ဆံနေချိန်မှာအခုလိုတိုက်ခိုက်မှုဖြစ်ခဲ့တာလည်းဖြစ်ပါတယ်များ